မြန်မာနိုင်ငံရဲ့မြို့ကြီးတွေမှာအခုတလောနေကင်းကြောင်တောင်ဆိုင်ကယ်စီးပြီးလူရဲမှုတွေအတော်များများကြားနေရပြီးဒီအမှုခင်းတဲ့ပတ်သက်လို့သက်ဆိုင်ရာအာဏာပိုင်ရဲ့ကင်တွဲပုံတွေအပေါ်ဝေဖန်တာတွေကိုလည်းတွေ့မြင်နေရပါတယ်။ပြီးခဲ့တဲ့ရက်ကဆိုရင်ရန်ကုန်မြို့လယ်ကောင်မှာနိုင်ငံခြားသူတယောက်နေကင်းဘက်ပတ်ဆိုင်အလူခံလိုက်ရတဲ့အတွက်ရန်ကုန်နေပြည်သူတွေအံ့ဩတကြီးဖြစ်ခဲ့ကြပါတယ်။ဌာနဆိုင်ရာကလွှဲပြီးဆိုင်ကယ်စီးနှင်းခွင့်ပြုမထားတဲ့ရန်ကုန်မြို့လယ်ကောင်မှာအခုလိုဆိုင်ကယ်နဲ့လူသွားတဲ့အတွက်မြို့ရဲ့တရားဥပဒေစိုးမိုးရေးအခြေအနေပေါ်မှာမေးခွန်းထုတ်တန်နေလဲထွက်ပေါ်လာခဲ့ပါတယ်။အလားတူစီးပွားရေးတိကမြို့ကြီးတစ်ခုဖြစ်တဲ့မန္တလေးမြို့မှာဆိုရင်လဲမော်တော်ဆိုင်ကယ်နဲ့လူရဲတဲ့ပြဿနာတွေနေ့စဉ်လို့ဖြစ်ပွားလာနေပြီးဒီလူရဲမှုတွေကတခါတရံအသက်အန္တရာယ်ကိုပါထိခိုက်မှုတွေရှိတဲ့အထိဖြစ်ခဲ့တာတွေကိုလဲကြားရပါတယ်။မန္တလေးမှာအရင်ကညဘက်အချိန်တွေလူအသွားလာနေတဲ့နေရာတွေမှာသာလူရဲမှုတွေဖြစ်ပွားခဲ့တာဖြစ်ပေမဲ့အခုအခါမှာတော့အချိန်မရွေးနေရာမရွေးလူရဲမှုတွေရှိလာနေတဲ့အပြင်သက်ဆိုင်ရာရဲတပ်ဖွဲ့ကလည်းထိထိရောက်ရောက်ရေးယူဆောင်ရွက်တာမရှိတာကြောင့်ပြည်သူတွေဟာစိုးရိမ်စိမ်းနဲ့သွားလာနေကြရတယ်လို့လည်းသိရပါတယ်။ဆိုင်ကယ်စီးသမားတွေရဲ့လူရဲမှုခံခဲ့ရတဲ့ချမ်းအေးတာဆန်မြို့နယ်ပြည်ကျော်စည်းအနီးမှာနေထိုင်တဲ့မတ်တင်တင်လှိုင်ကသူလူရက်ခံရတဲ့ကိစ္စဆိုရင်အမှုတောင်ဖွင့်ခွင့်မရဘူးလို့ပြောပါတယ်
။ပတိရနေဆလာပိုင်းဒီမှာကနန်းတော်စေရုံကအထွတ်မှာည8:15မှာဖြစ်တာ။လူရက်လူက2ရက်နောက်ကလူကထောင်ထောင်မောင်းမောင်းပဲ။သပင်ကလည်းပေတေတက်တက်ထားတဲ့သပင်ကင်းနဲ့ပဲတီရှပ်အနှဲဝစ်ထားတယ်။ဆိုင်ကနံပါတ်က3038ဒါပေမဲ့ဒီမှာ18ရပ်လက်လား18ရပ်လက်လားတော့မမြင်ရဘူးသူကဆွဲလူတယ်သူလူဒီမှာလူပေါ့။နောက်ဒီမှာဖတ်ပြီးမလူနိုင်တော့ဘူးလေ။ယောက်ျားအားရင်းနဲ့ဆိုဆွဲလူပြေးသွားတာ။ကျမကလည်းအိမ်မှာအကူအညီတောင်းပါတယ်ဒီမျိုးတွေကိုလည်းလေအကူအညီတောင်းတော့သူတို့ကလည်းဟိုပေါ့နော်သူတို့အနေနဲ့များမှဆိုးလို့နေမှာပေါ့အခုမန္တလေးကအရင်ရန်မျိုးဖွဲ့ပြီးလိုက်လောက်တတ်တဲ့အချင်းရှိရလေအဲ့တော့ခါကြအမရန်ကျမတို့မကူဘူးပေါ့ဖုန်းတွေရောမပုံတင်နေရောကျမပတ်ဆိုင်ရောပါတယ်ပြီးတော့ကျမဆက်ချုပ်တဲ့အထုပ်ကလေးတွေရောပေါ့နော်အဲ့ဒီပတ်ဆိုင်ထဲမှာအကုန်ပါသွားတာကျမတို့မျိုးစကားကိုကျမတို့တိုင်တယ်တိုင်ရောအမကတို့ရဲ့စကံရဲတွေကသကိုးပုံစံအဲ့ရဲကိုပြောတဲ့အချိန်မှာသူတို့၃ယောက်ခေါင်းညှိဆိုင်ကြတယ်ပြီးလည်းပြီးရောမပုံနိုင်ရင်ကျင်းတ်လားလို့ပြောတဲ့အဲ့ရဲကပြီးတော့အမမဖွင့်မှန်တယ်လို့ပြောတယ်အမရဲကျမကိုကျမကတပတ်လောက်နေတော့ကြွားတော့ကျမကိုလို့အဲ့လိုပြောတယ်အဲ့လိုမဖွင့်မှန်တယ်လို့ကျမစကားမျိုးပြောတော့စကားမျိုးကအင်းနဖွင့်ကျင်ရင်လေတဲ့ဖွင့်လေတဲ့ပိတ်တော့မထူးကြပါဘူးတဲ့တကယ်လို့ကျွန်တော်တို့ကလည်းအဲ့ဒီဥစ္စာကိုရရင်ဆက်သွယ်မယ်ပေါ့မန္တလေးဆိုရင်တော့တိတ်ဒီလိုနည်းနည်းဆန်းဆန်းမဖြစ်နိုင်မန္တလေးမြို့တွေကဆိုရင်တော့တကိုးဆိုရင်တော့တဲ့ကျွန်တော်ကပြန်ဆက်သွယ်မှာပါတဲ့နယ်တွေဆိုရင်တော့ကျွန်တော်ကလိုက်ရဆက်လို့ပါတဲ့ဆိုအဲ့လိုဆက်ခံမှုကအဲ့လိုပြောတယ်ဗျနောက်အမသမီးရဲ့စခန်းသူရဲ့ဟုတ်ကခမရဲ့အမို့တွေဖွင့်ထားတာလည်းမရှိဘူးလို့ကျွန်မကိုပြောတယ်ကျွန်မကဘာလို့တိုင်ရမှာလဲအတူကိုကျွန်တော်ကအဖေခေါ်မှန်းမသိဘူး
မင်းလေးမှာပဲမနေ့ကဆိုရင်လေ66လမ်းတိုင်းရဲတပ်ဖွဲ့ရုံရှိမှာမျိုးသမီးတဦးထံကနေဆိုင်ကယ်နဲ့ပတ်စံအိတ်လူတာမှာပတ်စံအိတ်ပါမသွားပေမဲ့မျိုးသမီးကဆိုင်ကယ်ပေါ်ကနေပြုတ်ကျကျန်ခဲ့ပါတယ်။အမျိုးသမီးကအော်ဟစ်အကူအညီတောင်းတဲ့အခါမှာရဲတပ်ဖွဲ့ဝင်တဦးထွက်လာပြီးမေးမြန်းခဲ့ကြောင်းပစ္စည်းပါမသွားတဲ့အတွက်တစုံတရာဆောင်ရွက်ပေးခြင်းမရှိခဲ့ကြောင်းဒါကြောင့်ပြည်သူတွေအနေနဲ့အပြင်ထွက်မယ်ဆိုရင်ကိုလုံခြုံမှုယူပြီးထွက်ကြဖို့ကိုထွန်းဝင်းဆိုသူကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတတိပေးရေးသားတာကိုလည်းတွေ့ရပါတယ်။မင်းလေးမှာအခုလိုဆိုင်ကယ်စီးသမားတွေရဲ့ဒုစရိုက်မှုတွေများလာတဲ့အခြေအနေနဲ့ပတ်သက်ပြီးအာဏာပိုင်တွေကအစီအစဉ်ချဆောင်ရွက်နေတာတွေရှိနေတယ်လို့မင်းလေးတိုင်းလျှက်စစ်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနီအောင်ကပြောပါတယ
်။မင်းလေးမှာတော့ဆိုင်ကယ်သုံးများရတဲ့ဆိုင်ကယ်နဲ့ဒုရဲမှုတွေပြည်သာကျွတ်မှုကိုနေနေမှုတော့ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့ကတော့ဒါအစွမ်းကုန်လုပ်ပါတယ်။နံပါတ်1ခက်ခဲကတော့ဘုကုန်နေနေပြောရမယ်ဆိုရင်ကျွန်တော်တို့မိုင်းတိုင်းဒေသကြီးမှာရဲတပ်ဖွဲ့အင်အားနဲ့ပြည်သူလူထုအချို့ပေါ့။နော်ပြည်သူ400မှာရဲတယောက်ဖြစ်ပါတယ်။တိုးတော်လည်းပဲခုခါမှာပြည်သူ1200မှာရဲတယောက်အင်အားဖြစ်နေပါတယ်။ရဲတပ်ဖွဲ့အင်အားလုံးလောက်ခုပေါ့နော်။နံပါတ်2အခက်ခဲကတော့ကျွန်တော်တို့ဒီမှာဒီဆိုင်တယ်နဲ့လူရဲမှုတွေကိုကတော့လူခက်ခဲရှိတဲ့အခါမှာလူမှုရဲ့ပူပေါင်းမှုကိုကျွန်တော်တို့လိုအပ်နေတယ်။ဒီကိစ္စအတွက်လည်းပဲကျွန်တော်တို့လူမှုကိုနော်ဒီ Viber ပေါ့နော် Viber ဖုန်းနေနဲ့နော်လုပ်ဖို့အစီအစဉ်လေးရတဲ့ဖွဲ့ကအစီအစဉ်နေပါတယ်။နောက်နံပါတ်3အစီအစဉ်နေတာကတော့မန္တလေးတမျိုးလုံးမှာကျွန်တော်တို့လက်ဆက်မိနိုင်တယ်လို့နှံပြထုံးပြီးတော့အဲ့ဒီမှာကျွန်တော်တို့ CCTV တွေပေါ့တတ်နိုင်အောင်ဟိုကျွန်တော်တို့လုပ်နေပါတယ်ဒါကတော့ FS ပေါ့နော်ကျွန်တော်တို့အဲကွန်မြူနတီတစ်ခုနဲ့လုပ်နေပါတယ်ဒါတွေအားလုံးဘာကြောင့်ဖြစ်ရတယ်လဲပေါ့ဆိုလို့ရှိရင်တစ်ကတော့မူရင်းစီဝါနဲ့ညွှန်နေပါတယ်နံပါတ်2ကတော့အလုတ်ကိုင်အလုတ်ကိုင်အခွင့်အရေးနဲ့ပါပြီးတော့ဆင်းရဲမှုပေါ့ဗျာဒါတွေကိုဖြစ်ဖြစ်မှုတော့လုပ်နေပါတယ် နောက်တစ်ခုကတော့ကျွန်တော်တို့ဒီ CCTV ပေါ့နော် CCTV ဒီတက်ဆင်ပြီးတဲ့အချိန်မှာတော့ပို့ပြီးတော့ဒါကိုထိထိရောက်ရောက်လုပ်နိုင်လို့နေတယ်လို့ပြောနေပါတယ်
အစိုးရကတစ်ဖက်မှာဒီလိုအစီအစဉ်တွေချဆောင်ရွက်နေတဲ့ဆိုပေမဲ့လက်တွေ့ခန်းစားနေရတဲ့ပြည်သူတွေကြားမှာတော့မလုံခြုံမှုတွေကကြီးထွားနေဆဲဖြစ်ပါတယ်။စာရေးဆရာကိုမင်းထက်ငိမ့်ညံက
မန္တလေးမှာရင်တော့ဒီ CCTV နဲ့ကြည့်ပြီးတော့မှတင်းကျုပ်တဲ့ဒီ control tower တွေဒီနှစ်ခုရှိတယ်ဒီရဲတပ်ဖွဲ့မှာရှိတယ်စီးပင်းမှာလည်းရှိတယ်ဆိုတော့ဒါတွေရတဲ့လုံရည်တွေလည်းမမြသေးလို့လာတော့ဒီကိစ္စတွေပေါ်မှာတော့စောင့်ကြည့်ကြည့်ရှုပြီးတော့မှဖော်ထုတ်နိုင်တယ်ဆိုတာလည်းမကြားမိသေးဘူး။ဒါပေမဲ့ဟိုအစ်စ်တွေလည်းပြစ်နိုင်တယ်။နောက်လာရာဇဝင်ရှိတဲ့လူတွေဆိုရင်တော့သူတို့ရဲတပ်ဖွဲ့တွေကတော့တချင်းပြီးပြီးတော့ပြန်လိုက်တာတွေတော့ကြားရတာရှိတယ်။နောက်ပြောမှာဥပဒေစိုးမိုးမှုမှာလည်းပဲထိုက်တဲ့နဲ့အနာကဲပေါက်တွေဟာပေါက်တွေရှိနေတဲ့ခါကျဒီပေါ်မှာခွင်ကောင်းယူပြီးတော့လုပ်တာတွေရှိတယ်။နောက်စာနာမှုကင်းမဲ့လာတာတွေရှိရပေါ့။တစ်ခါကမှကိုသူရက်လိုက်တဲ့ပေါ်ကဒီကနောက်ဆက်တဲ့ပြဿနာမျိုးကြီးဘူး။သူကျင်းတော့အန်တန်တယ်များတဲ့ကိစ္စပါပဲ။ကျွန်တော်တို့ဒီဆိုင်ကဘောကပြုတ်ကျပြီးတော့မှဒီဆုံးနယ်တွေရှိလာတယ်။နောက်ဆိုင်ကဘောကနေချို့စထိုင်ရတယ်နဲ့အဲ့ဒါဒီရက်စကန်တိုင်ကြလို့တီးရတဲ့အမှုတွေရှိသေးတယ်။ရက်စကန်မတိုင်ကြဘဲနဲ့အဲ့ဒါကိုနီးကိုဟာနေပဲလာပြီးသွားတဲ့အမှုတွေလည်းအများကြီးရှိပါပဲ။ဘာပဲဖြစ်ဖြစ်ဒီသူကတော့ဒီဟာတွေကိုအများဆုံးကြော့ပါသွားအောင်ပျောက်ပြောက်ကြောက်သွားအောင်ဖြစ်စီခြင်းနဲ့ဆန္ဒတော့အမှန်ပဲ။အဲ့တော့ဒီသွားတဲ့လက်တက်မှာတော့ဒါတွေဖြစ်နေတဲ့ပုံပါလေ။အဲ့ဒီသူကတော့သူတင်မန်လေးမျိုးလူကတော့ဒီဟာနဲ့ပတ်သက်လို့အလုံးစုံမှုကိုရကျင်နေပေါ့ဗျ။
ဒါကတော့မန္တလေးမှာဆိုင်ကယ်နဲ့လူရဲမှုတွေများလာနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာပါ။ရန်ကုန်မြို့နယ်အတော်များများမှာလည်းမကြခင်မှာဆိုင်ကယ်ကိုတရားဝင်ခွင့်ပြုတော့မှာဖြစ်ပါတယ်။အဲ့ဒီလိုခွင့်ပြုတဲ့အခါအခုလိုဆိုင်ကယ်စီးလူရဲမှုတွေပေါ်ပေါက်လာနိုင်တဲ့အခြေအနေတွေကလည်းစဉ်းစားစရာအချက်တစ်ချက်ဖြစ်ပါတယ်။ဒီဆိုင်ကယ်စီးလူရဲမှုတွေပါဝင်ရာဇဝတ်မှုတွေပပျောက်ရေးမှာလူမှုရဲ့ပူးပေါင်းပါဝင်မှုကလည်းအရေးကြီးပါတယ်။အမှုဖြစ်ချိန်မှာဒါမကအဖြစ်မှန်ပေါ်ပေါက်ရေးမှာဘေးပတ်ဝန်းကျင်ရဲ့ပူးပေါင်းပါဝင်မှုလိုအပ်တယ်လို့ရဲကလည်းထိထိရောက်ရောက်ရေးယူဆောင်ရွက်ပေးဖို့လိုအပ်ပါတယ်။ဒီလိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်လည်းကျန်တဲ့သူတွေကဝိုင်းပြီးဖိအားပေးရမှာလည်းဖြစ်ပါတယ်။အစိုးရကိုကြီးအားကိုးမနေပဲလူထုကလည်းမိမိနီးမိမိဟန်နဲ့ပူးပေါင်းပါဝင်တာဝန်ယူကြမယ်ဆိုရင်ဒုစရိုက်မှုတွေညှို့နှဲပပျောက်သွားမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။